အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိသူတွေဟာဒေသရင်းလူမျိုးရင်းဆိုင်ရာရင်းဆိုင်နေရတာတွေကိုအဓိကဆွေးနွေးဖို့ဒီသတင်းပတ်တွင်ဝါရှင်တန်မြို့တော်မှာတွေ့ဆုံကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကအကြမ်းဖက်အခြေအနေတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေအလုံးကြီးနဲ့ထွက်ပြေးခုန်လုံလာတဲ့အခြေအနေကိုဘင်္ဂလားဒေ့ရှ်နိုင်ငံရင်းဆိုင်နေရချိန်မှာပဲအခုလိုဆွေးနွေးကြမှာပါ။အော်တိုဘားလ3ရက်နေ့မှာစတင်မဲ့ဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရေးဌာနနိုင်ငံရေးနဲ့စီးရေးဆိုင်ရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးမိုက်ကယ်မီလာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအမေရိကတက်ရေးရညွှန်ကြားရေးမှူးချုပ်အာဘီဒါအစ္စလမ်တို့ကပူးတွဲသဘာဝတူဖြစ်တာဝန်ယူကြမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမာစီယာဘန်နီကက်လည်းတက်ရောက်မှာဖြစ်ပါတယ်။ဒေသရင်းလူမျိုးရင်းဆိုင်ရာရင်းဆိုင်နေရတာတွေနဲ့အတူလူသားချင်းစာနာမှုအကူအညီပိုင်းတဘာဝဘေးရန်တွေကူညီကြစေရေး၊ငင်းကြရေးထိန်းသိမ်းမှု၊ကာကွယ်ရေးဆိုင်ရာကုံသွယ်ရေး၊စစ်ဖက်ပူးပေါင်းဆောင်ရွက်ရေးနဲ့အကြမ်းဖက်ဝါဒတံပြန်နေနေရေး၊ရေကြောင်းလူမျိုးရင်းနဲ့ပိုင်းနဲ့နေမြေကာကွယ်ရေးဆိုင်ရာကိစ္စရပ်တွေကိုအာရုံစိုက်ဆွေးနွေးကြမှာဖြစ်တယ်လို့ဒါကမျိုးတော်မှရှိတဲ့အမေရိကန်တန်ရုံရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။မြန်မာနိုင်ငံရဲ့ကိုင်ဒီနယ်ကနေထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေကိုကူညီရေးလူသားချင်းစာနာမှုအကူအညီအမေရိကန်ဒေါ်လာ32သန်းဖို့ပေးဖို့ရထားတယ်လို့အမေရိကန်နိုင်ငံသားရေးဌာနကမကြသေးခင်ကပဲကြေညာထားတာပါ။အဲဒီဒေါ်လာ32သန်းဖို့ထဲမှာ27သန်းဖို့ကိုဘင်္ဂလားဒေ့ရှ်ကပေးပါဖြစ်ပြီး၄သန်းဖို့ကိုတော့မြန်မာဘက်ကပေးမှာပါ။ဒီဒုက္ခသည်ရင်းနဲ့ပတ်သက်ပြီးထပ်မဆိုးရွားဖွဲ့ကပထမဆုံးပေးတဲ့ဒီကူညီထဲမှာစာနာရိတ်ကဆေးဝါးရေးပေါ်အမှုကနဲ့တခြားထောက်ပံ့ပစ္စည်းတွေပါဝင်ပါတယ်။